Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2019ခုနှစ်မေလ21ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆော်ဒီအာရေဗျကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အာရဗ်နဲ့မွတ်စလင်ခေါင်းဆောင်တွေကိုမကြာခင်မှာပဲဒီအစ္စလာမ်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးမင်ကွန်းပြောကြားဖို့ရှိနေပါတယ်မြောက်ကိုရီးယားကဒီကနေ့ဒုံးကျည်ဆန်းသက်မှုတစ်ခုထပ်လုပ်တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်ဗင်နီဇွဲလားနိုင်ငံမှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်ရက်ပိုင်းတွင်ကျင်းပမယ့်21ရာစုပင်လုံကြီးလာကံမှာတိုင်းသားကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပါမယ့်တရားပြည်နယ်ဖွဲ့စည်းပုံဥပဒေကိစ္စဆွေးနွေးဖို့ပြင်ဆင်နေကြပါတယ
်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံစီမှုတက်တာကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲကျင့်သုံးခွင့်ပါဝင်ဖယ်ရယ်စနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်ပို့တိုင်းသားကောင်းဆောင်တူဦးဖြစ်တဲ့ဦးခွန်မြတ်ထွန်းပြောသွားတာပါဒီအကြောင်းသတင်းတွေပြီးမကြာခင်နှာစင်ရပါမယ်အဲ့ဒီနောက်မြန်မာဒီမိုကရေစီရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းတွေကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နန်တို့ကပြောပြကြမှာဖြစ်ပါတယ်
ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကဒေသရင်းညီလာခံကိုတက်ရောက်လာတဲ့ဒါဇင်နဲ့ချီတဲ့အာရဗ်နဲ့မွတ်စလင်ခေါင်းဆောင်တွေကိုအစွန်းရောက်မှုတိုက်ဖျက်ရေးဦးစားပေးပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခုစပြီးတော့မိန့်ခွန်းပြောနေပါပြီ။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့ကိုလည်းဒီမိန့်ခွန်းအတွင်မှာသူကတိုက်တွန်းမှာပါ။သူတော်ကောင်းတွေနဲ့မကောင်းဆိုးဝါးတွေရဲ့တိုက်ပွဲလို့တင်စားပြောဆိုပြီးအစွန်းရောက်မှုကိုခြေမှုန်းလိုတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကမဟာမိတ်ဖြစ်လိုပါတယ်လို့အမေရိကန်သမ္မတအဖြစ်သူ့ရဲ့ပထမဆုံးပြပခီးစဉ်အတွင်းမှာပြောဆိုပါတယ်ဒီတိုက်ပွဲကကိုယ်ကွယ်ယုံကြည်မှုကွဲပြားသူတွေချာဂိုင်းကနာကွဲပြားမှုတွေချာမတူညီတဲ့လူမှုအဖွဲ့အစည်းတွေချာကတိုက်ပွဲမဟုတ်ဘူးလို့အင်ပီရောကထုတ်ပြန်ထားတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်မှာဖော်ပြထားပါတယ်လူသားတွေရဲ့ဘဝကိုဖျက်ဆီးဖို့ကြံနေတဲ့ကြမ်းကြုတ်တဲ့ရာဇဝတ်သားတွေနဲ့ဒီအခြေအနေကိုကာကွယ်ဖို့ဆောင်ရွက်နေတဲ့ဘာသာပေါင်းစုံကလူကောင်းတွေရဲ့တိုက်ပွဲတာဖြစ်ပါတယ်လို့သမ္မတကပြောဆိုထားပါတယ်မွတ်စလင်များစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ပုံကန့်သတ်နိုင်ရေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတထရန့်ကအမေရိကန်ပြည်တော်စုအတွင်းမိန်ကွန်းနေမှာမကြာခဏသုံးနှုန်းပြောဆိုနေတဲ့အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒီဆိုတဲ့အသုံးနှုန်းကိုတော့သူ့ရဲ့မိန်ကွန်းကောက်နှုတ်ချက်မှာသုံးထားတာမတွေ့ရပါဘူးအစ္စလာမ်ရဲ့အစွန်းရောက်ဝါဒနဲ့အစ္စလာမ်အကြမ်းဖက်အဖွဲ့တို့ရဲ့လှုံ့ဆော်မှုတွေကိုမွတ်စလင်ခေါင်းဆောင်တွေရိုးရိုးဖြောင်းဖြောင်းရင်ဆိုင်ဖြည့်ဆင်းကြဖို့သမ္မတထရန့်ကတိုက်တွန်းထားပါတယ်အမေရိကန်သမ္မတအင်ဘူရောကနေထုတ်ပြန်ထားတဲ့သမ္မတထရန့်ရဲ့မိန်ကွန်းကောက်နှုတ်ချက်ထဲမှာတော့အမေရိကန်ပြည်ထောင်စုဟာအချုပ်အခြာအနာပိုင်နိုင်ငံတစ်ခုဖြစ်ပြီးအဓိကဦးစားပေးကနိုင်ငံသားတွေဘေးကင်းလုံခြုံရေးဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံဘက်ကတိုက်ချင်းပစ်ပယ်ထိန်ဒုံးကြီးတစ်ခုကိုပြစ်လွတ်လိုက်ပုံရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။အဲ့ဒီဒုံးကြီးကိုတောင်ပြုံကန်ခရိုင်ကနေတနင်္ဂနွေနေ့လယ်ပိုင်းကပြစ်လွတ်လိုက်တာဖြစ်ပြီးတော့ကီလိုမီတာ900လောက်လီတဲကိုပြန်တမ်းပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ဆိုးမျိုးမှရှိတဲ့စေဦးစီးအဖွဲ့ကပြောလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကျူးကျော်ရန်စတဲ့အရေးလက္ခဏာတွေကိုအနီးကပ်စောင့်ကြည့်နေပြီးတော့စစ်ရေးရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စီဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမြောက်ကိုရီးယားရဲ့ဒုံးကျည်ပစ်လွတ်မှုကိုသိရှိထားပြီးအခုပစ်လွတ်လိုက်တဲ့ဒုံးကျည်ဟာမကြာသေးခင်ကပစ်လွတ်လိုက်တဲ့ဒုံးကျည်3ခုလောက်တော့အိုးအေးပစ်နိုင်တဲ့ဒုံးကျည်မဟုတ်ဘူးလို့အင်ဂျီနီယာတာဝန်ရှိသူတဦးကပြောပါတယ်။American Pacific စစ်ဌာနချုပ်အနေနဲ့လည်းဒါကိုခြေရာခံနိုင်ခဲ့ပြီးသုံးသပ်ချက်ရတော့ဒါကမြောက်ကိုရီးယားရဲ့ဒုံးကျည်ဖြစ်ပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ American စစ်တပ်ရဲ့ Pacific ဌာနချုပ်ကပြောခွင့်ရ David Benham ကပြောပါတယ် American Pacific စစ်ဌာနချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုလုပ်ရတွေကိုအနီးကပ်ဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးတော့ကျွန်တော်တို့ရဲ့မာမိတ်တွေဖြစ်တဲ့တောင်ကိုရီးယားဂျပန်နိုင်ငံတွေရဲ့လုံခြုံရေးအတွက်အပြည့်အဝရည်တည်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဒီဒုံးကြီးပြည်လွမှုကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာလည်းသူ့ရဲ့သမ္မတအိမ်တော်မှာအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးထိုင်ခဲ့တယ်လို့ AP သတင်းကဖော်ပြခဲ့ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံမြို့တော်ကဘူးက ဘယ်သူတွေမှမသိရတဲ့သနတ်သမားတွေကအကူအညီပေးရဲ့ဖွဲ့စည်းတစ်ခုကဂျာမန်အကူအညီပေးရဲ့ဝန်ထမ်းအမျိုးသမီးတဦးနဲ့သူမရဲ့လုံခြုံရေးအဆောင်အာဖဂန်နိုင်ငံသားတဦးတို့ကိုတပ်ဖြတ်ပြီးအဲ့ဒီအဖွဲ့မှာအလုပ်လုပ်နေတဲ့ဖင်လန်နိုင်ငံသားအမျိုးသမီးတဦးကိုတော့ပြန်ပေးဆွဲသွားပါတယ်။ဖင်လန်နိုင်ငံသူတဦးပြန်ပေးဆွဲခံရတဲ့ဆိုရာကိုဖင်လန်နိုင်ငံသားရဲ့ဌာနပြောခွင့်ရကအတည်ပြုပေမဲ့ပြန်ပေးဆွဲသွားသူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေတော့မသိရသေးဘူးလို့ပြောပါတယ်။ဘသူကမှလည်းသူတို့လက်ချက်ဖြစ်တယ်ဆိုရာကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။မျိုးတော်ကာဘူးကဒါရူလမန်လမ်းမကြီးပေါ်မှာရှိတဲ့ဆွေဒင်ကူညီပေးရေးအဖွဲ့ Operation Marsi ကဝန်ထမ်းတွေနေထိုင်ရာတိုက်ခိုက်ခံတစ်ခုအပြင်ဘက်မှာညပိုင်းချိန်ချမ်းဖတ်မှုဖြစ်ခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တတိယမြောက်နိုင်ငံသားတို့ကိုတော့ကဲတင်နိုင်ငံပြည်တိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။အာဖဂန်နိုင်ငံတွင်တီးခြားဖြစ်ရတဲ့ခုကတော့မတိမငိဖြစ်နေတဲ့နိုင်ငံတောင်ပိုင်းဇာဘူးပြည်နယ်မှာတာလီဘန်သဘုံတွေလက်ချက်နဲ့အာဖဂန်ရဲတပ်ဖွဲ့ဝင်20တေဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့ပါတယ်။ရှာချွိုင်းမြို့ကလုံခြုံရေးစခန်းတွေကိုတာလီဘန်သဘုံတွေမနေ့စနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုများတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောဆိုပါတယ်ရှင်
။အဲစစ်သွေးကြော်တွေကကလင်းငယ်နှုတ်ပဝင်ရသဆော့ကိုကိုကွန်မြူလိုက်တယ်လို့ဆီးရီးယားနိုင်ငံမြောက်ပိုင်းကလာတဲ့သတင်းတွေမှာဖော်ပြပါရယ် ISG ကအမေရိကန်ကကြောရောင်းနောက်ခံပေးထားတဲ့တပ်ဖွဲ့တွေထိန်းချုပ်ထားတယ်လို့ယူဆတဲ့ရွာကနေပြန်ပြီးဆွဲသွားပြီးတဲ့နောက်မှာကွန်မြူလိုက်တာဖြစ်ပါရယ်အသေးသေးချက်လက်တွေကိုတော့မသိရသေးသလိုအမေရိကန်အနာပိုင်ဒီဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မနေ့စနေနေ့ကတစုံတရာပြောဆိုခြင်းမရှိခဲ့ပါဘူးဒါပေမဲ့ဒီဖြစ်ရပ်က Recon မျိုးနဲ့ DR Azov မျိုးကြားမှာတောက်ကြနေကဖြစ်သွားခဲ့တာဖြစ်တယ်လို့ Syria လူခွင့်ဆောင်ကြီးအဖွဲ့ကပြောပါရယ်ဒါပြင် ISG ရဲ့ဝင်ရောက်စီးနှင်းမှုအတွက်မှာ ISGကိုစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကတပ်သား3ယောက်ကိုဖမ်းဆီးသွားတယ်လို့လည်းစီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။အခုချိန်ထိတော့ဒီတပ်ဖွဲ့ဝင်3ယောက်ရဲ့ခံကြမှာဘယ်လိုရှိလဲဆိုတာမသိရသေးပေမဲ့ဓာတ်ပုံတွေရတော့သူတို့တွေကို IS အဖွဲ့တွေကကွန်မြက်ခါနီးမှာရိုက်ထားတဲ့ဒါဖြစ်ပုံရပါတယ်။ဒီဓာတ်ပုံတွေကိုစနေနေ့နောက်ပိုင်းအထိတော့အတိမပြုတ်နိုင်သေးပေမဲ့ IS အဖွဲ့တွေကကွန်မြက်ခါနီးမှာရိုက်တဲ့ပုံတွေနဲ့တော့အလားသဏ္ဍာန်တူပါတယ်ခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာပြန့်နှံ့နေတဲ့ Ebola virus ကူးစက်မှုကိုမြန်မြန်ထိန်းချုပ်နိုင်မယ့်အလားအလာကောင်းတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အာဖရိကဆိုင်ရာအကြီးအကဲကပြောဆိုပါတယ်။အခုနောက်ဆုံး Ebola virus ပြန့်နှံ့မှုကိုအဆုံးသတ်နိုင်ရေးအခက်အခဲတွေကိုတော့ရှော့တွက်မထားပါဘူးလို့လည်း WHO ရဲ့အာဖရိကဆိုင်ရာအကြီးအကဲမရှိဒီဆိုမိုတီက VOA ကိုပြောပါတယ်။ဒါပေမဲ့အစိုးရရဲ့မြန်မြန်ဆန်ဆန်ရေးယူဆောင်ရွက်မှုနောက်နိုင်ငံသားတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းဘက်ကပံ့ပိုးမှုတွေကအတက်စရာဖြစ်တယ်လို့သူမက VOA ကိုပြောတာပါ။ဒီမိုကရက်တစ်ကွန်ဂိုနိုင်ငံကအစွန်ဖျားဒေသတစ်ခုမှာအီဘီလာ22ရက်နေ့ကအီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတကြော့ပြန်တွေ့ခဲ့ရတာဖြစ်ပြီးအခုချိန်ထိကူးစက်ဖြစ်ပွားသူ29ဦးတွေ့ရှိထားပြီး3ဦးကတော့သေဆုံးခဲ့ပြီးဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံမျိုးတော်ပါဝင်နိုင်ငံတော်မှာစနေနေ့ကလူတွေတောင်းနဲ့ချီပြီးသမရမာဒူရိုကိုချီတက်ဆန္ဒပြခဲ့ကြပြီးတော့ရဲကဆန္ဒပြတဲ့သူတွေကိုမြေယူယူပုံးနေနဲ့နေနေခဲ့ပါတယ်။မနေ့စနေနေ့ကအထူးဆိုရင်ရက်90ဇက်တိုက်လူတွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တချို့နေရာတွေမှာရိုးရိုးသေးသေးလေးဖြစ်ပြီးတော့ဒီဆန္ဒပြပွဲအတွင်းမှာတည်ဆုံသူဥယျာဟာ90အထိရှိသွားပြီဖြစ်ပါတယ်။ကရော့ကတ်မျိုးတော်မှာတော့ဒီဆန္ဒပြချီတက်တဲ့သူတွေကအနာရှင်စနစ်အလိုမရှိဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆယ်ပြီးတော့မျိုးရင်းကိုချီတက်ခဲ့ကြပါတယ်ငွေကြေးဖောင်းပွားတာနဲ့လူသုံးကုန်ပစ္စည်းတွေရှားပါတာဟာသမရမာဒူရိုနဲ့သူ့ရဲ့စီးပွားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ဇန်နာပြတဲ့သူတွေကပြစ်တင်လိုက်ပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဖမ်းထားတဲ့သူတွေကိုပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး TPP သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုမှပါပဲဆက်လက်ဆောင်ရွက်သွားဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဆုံးဖြတ်ကြပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့နိုင်ငံခြားရေးဝန်ကြီးများညီလာခံကိုဗီယက်နမ်နိုင်ငံမှာကျင်းပနေတာပါ။နိုင်ငံအများအပြားပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူပေါင်းဆောင်ရွက်ရေး TPP ကုံသွယ်ရေးသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့ဇန်နဝါရီလမှာနှုတ်ထွက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသအပေါ်မှာအခိုင်အမာဆက်ပြီးရှိနေစေဖြစ်ပါတယ်လို့ အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရော့ဘတ်လိုက်သေးစာကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတာပါ။အမေရိကန်သမ္မတကိုကုန်သွယ်ရေးဆိုင်ရာမူဝါဒတွေတင်ပြရတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးရဲ့အခြေအကဲကဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အေပက်နိုင်ငံခြားရေးဝန်ကြီးများညီလာခံမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ဒေတာရင်းကကုန်သွယ်ရေးပူးပေါင်းဆောင်ရွက်လိုတဲ့မိဖက်တွေနဲ့နှစ်နိုင်ငံအကျိုးတူသဘောတူညီချက်တွေဖော်ဆောင်သွားနိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောလိုက်သီစာကပြောပါတယ်။ TPP သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးနောက်မှာတော့ဒီသဘောတူညီချက်ကိုရှေ့ဆက်သွားနိုင်ဖို့ဂျပန်နဲ့နယူးဇီလန်နိုင်ငံတို့ကဥဆောင်နေကြတာဖြစ်ပါတယ်
။ဧရတ်တောင်ထိပ်အနီးမှာအမေရိကန်တောင်တပ်သမား2ဦးသေဆုံးခဲ့ပြီးတော့အိန္ဒိယတောင်တပ်သမား2ဦးကတော့တောင်ထိပ်ရောက်ခါနီးမှာပြန်ဆင်းလာတဲ့အစင်းလမ်းမှာပျောက်ဆုံးခဲ့တယ်လို့ကီးသောစီစဉ်သူတွေကဒီကနေ့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအလဘာမာပြည်နယ်ဂျော်ဂျီယာနာမြို့ကအသက်50အရွယ်ရိုလန်ယေဝတ်ဟာအီရတ်တောင်ပေါ်မှာဒီကနေ့သေဆုံးခဲ့တယ်လို့နီပေါ်မြို့တော်ကတ်မန်ဒူးခြေစိုက်ကီးသောလုံငန်းအဖွဲ့ကမူရော်ရီရှာမာကပြောပါတယ်။ဒါပေမဲ့တခြားအသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူး။အမေရိကန်နိုင်ငံသားရိုလန်ယေဝတ်ကတော့ဒီနေ့အီရတ်တောင်တက်ရာသီအတွင်းတတိယမြောက်သေဆုံးတဲ့သူလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတောင်တက်သမားရော်ဘီကာမာကတော့မနေ့စနေနေ့ကတောင်ထိပ်ကနေပြန်အဆင့်မှာမကြမ်းမမာဖြစ်ပြီးတော့အနည်းဆုံးတောင်ကြီးကန်းကိုမဆင်းနိုင်ခဲ့ပါဘူး။သူနဲ့တူလိုက်ပါသွားတဲ့နီပေါ်လန်ပြတောင်တက်သမားကတော့အနည်းဆုံးတောင်ကြီးကန်းကိုအရောက်ပြန်လာနိုင်ခဲ့ပါတယ်ခင်ဗျာ
။ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါ direct live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေမူအဖြစ်သဘောတူထားတဲ့ပြည်내နဲ့တိုင်းတွေမှာတရားကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်အကောင့်တဲဖော်နိုင်အောင်ဒုတိယအကြိမ်27ရာစုပင်လုံညီလာခံမှာဆွေးနွေးတင်ပြသွားမယ်လို့အပြည့်ရက်လက်မှတ်ထိုးထားတဲ့ပုတ်အုပ်ဖွဲ့ကပြောပါတယ်။လာမယ့်မေ24ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံညီလာခံမှာ NCA အပြည့်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေဆွေးနွေးတင်ပြသွားဖို့ပြင်ဆင်နေကြပါပြီ။အသေးစိတ်ကိုမဆုမွန်ကပြောပြမှာပါ
2019ခုနှစ်မေလ24ရက်နေ့မှာစတင်ကျင်းပတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစာချုပ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကလည်းတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာညီလာခံမှာတင်ပြနိုင်မှုနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေကိုဆွေးနွေးနိုင်မှုပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့စေချေမြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေမူအားဖြင့်သဘောတူခဲ့တဲ့ပြည်내နဲ့တိုင်းနယ်မှာတီးခြားကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုဒီအခုကျင်းပတော့မဲ့ဒုတိယအကြိမ်ညီလာခံမှာအကောင့်ထည့်ဖော်နိုင်မှုတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတယ်လို့အပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကတဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်ပြည်내ညီလာခံနေပြီးတော့နိုင်ငံရေးကဏ္ဍအတွက်ပေါ့လို့သဘောတူဆုံးဖြတ်နိုင်ခဲ့တဲ့နေရာမှာကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံစီမှုအတွက်ကကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲကျင့်သုံးခွင့်အပါအဝင်ဖယ်ရယ်စနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။ဒီကအဖြစ်တော့ဒီကျိန်းနယ်ကျွန်တော်တို့ဆွေးနွေးရတာကတော့ပြည်တော်စုကခွင့်ပြုဘူးဆိုတဲ့အချက်တစ်ချက်ကိုလည်းပဲပါဝင်မှာဖြစ်တယ်။နောက်တစ်ချက်ကတော့ဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပါဝင်ကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံတဲ့အချက်တွေလည်းထည့်သွင်းပြီးတော့မှပြည်တော်စုငြိမ်းညီလာခံမှာစုံဖြတ်ကြဖို့ရှိပါတယ်။အပြည့်ပြကြဖို့ရှိပါတယ်။ပြီးရင်တော့အဲ့ဒါကိုပြည်တော်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းအင်းနဲ့ကျွန်တော်တို့သဘောတူချုပ်ဆိုနိုင်မှုတွေကိုပြင်ဆင်ကြတာဖြစ်ပါတယ်။
PLLO ရဲ့စနေနေ့ကကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးကနေလည်း27ရာစုပင်လုံညီလာခံမှာတက်ရောက်မဲ့ကိုယ်စားလှယ်19ဦးရွေးချယ်တာတင်ပြမဲ့အကြောင်းအရာတွေသုံးသပ်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ
်။နေ့ရပြီးခဲ့တဲ့ဗဟိုကော်မတီကလာမဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာပြည်ထောင်စုသဘောတူညီချက်ပြင်ဆင်တဲ့ချုပ်ဆိုနိုင်မှုအတွက်ကိုလည်းပဲဒါကိုပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ဗဟိုကော်မတီအစည်းအဝေးမှာကျွန်တော်ပြန်ပြီးသုံးသပ်တာကတော့ပြည်ထောင်စုငြိမ်းချမ်းဆွေးနွေးမှုတွေကော်မတီမှာဆုံးဖြတ်ထားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့သဘောပတ်ဝန်းကျင်အဲ့ဒီကာတာ၄ရက်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ပြန်လည်စစ်ဆေးသုံးသပ်မှုလုပ်တာဖြစ်ပါတယ် ဇီးရတွေကိုညီလာခံကိုတင်มาဖြစ်ပါတယ်တင်ပြီးတော့အဲ့ဒီမှာညီလာခံမှာသူနည်းမေးမြန်းပြီးတဲ့ခါကျရင်ညီလာခံမှာအတည်ပြုဖို့ဖြစ်ပါတယ
်အလားတူပဲအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးကလည်းဗဟိုအမြဲတမ်းကော်မတီဝင်တွေတွေ့ဆုံခဲ့ကြတဲ့သူတို့ရဲ့16ကြိမ်မြောက်ကွန်ကရစ်ကနေ21ရာစုပြည်လုံးညီလာခံတက်ရောက်မဲ့ကိုယ်စားလှယ်တွေရွေးချယ်တာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာတင်ပြမဲ့အချက်တွေကိုသုံးသပ်တာတွေလုပ်ခဲ့ကြောင်းနဲ့ NCA မှာအကြောင်းမျိုးမျိုးနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေအားလုံးနဲ့ KNU ထိတွေ့ဆက်ဆံပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရအောင်ကရင်လူထုနဲ့အတူတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီအင်အားစုတွေနဲ့ပူးပေါင်းကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုလည်း KNU ကကြေညာချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံမှာတော့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့တင်ပြဆွေးနွေးနိုင်မှုပြင်ဆင်နိုင်ရေးသတ်မှတ်ပေးထားတဲ့အချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခအဖြစ်တာဝန်ယူထားတယ်လို့21ရာစုပြည်လုံးညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုက္ခလည်းဖြစ်တဲ့ဦးသူဝေကအခုလိုပြောပြပါဗျ။
ညီလာခံကြီးမှာတင်ဖို့ဆိုပြီးတော့အချက်၅ချက်ကိုအမျိုးသားဆင်ဆွေးနွေးပွဲဒီမှာလည်းဖြတ်ပြီးလိုက်တယ်လीနော်။အဲ့ဒီဖြတ်ပြီးလိုက်တဲ့အခါမျိုးလည်းရည်စီရောက်လာတဲ့အခါမှာအဲ့ဒီကဘယ်ချက်လက်တွေကိုညီလာခံတင်ပေးမယ်ဆိုတော့ဖြတ်ပြီးလိုက်တဲ့အချက်၅ချက်ပဲနိုင်ငံရေးစီဝါရေးလူမှုရေးလေယာနောက်ပြီးတော့လုံခြုံရေးအဲ့ဒီအခြေခံမူတွေကိုဒီနေ့မှာဆွေးနွေးပြီးတော့သဘောတူတယ်ညီလာခံဆုံးဖြတ်ချက်ကြားတယ်ဆိုလို့ရှိရင်တော့ဟို Union Accord အဖြစ်ထားမှာပေါ့နောက်တော့အခါမှာဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေဆွဲတဲ့အခါမှာအတုံးချနိုင်အောင်ဆိုတဲ့ရည်ချက်နဲ့ညီညီလာခံဆုံးဖြတ်ပြီးလိုက်မှာပေါ့အဲ့ဒါဒီကိုတွေ့တော်တင်ပေးရမှာပေါ့
အခုကျင်းပမယ်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံကနေရှေ့ဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ခိုင်မာတဲ့မူပေါင်းတွေအများသဘောတူဆုံးဖြတ်ချက်တွေချမှတ်နိုင်ပြီးနောက်အပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာပါဝင်လာနိုင်ရေးတိုက်တွန်းဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါရယ်ပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လ31ရက်နေ့ကNLD ရပ်သားဆိုရတဲ့လက်ထက်ပထမဦးဆုံးအကြိမ်ကျင်းပခဲ့တဲ့21ရာစုပြည်လုံးညီလာခံမှာတော့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွှတ်တော်တဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါအခုမေလ24ရက်နေ့2019မှာကျင်းပမယ်ဒုတိယအကြိမ်21ရာစုပြည်လုံးညီလာခံကိုတော့အပြည့်ရလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါဖိတ်ကြားထားတယ်လို့ဆိုပေမဲ့ဖိတ်ကြားခြင်းမခံရတဲ့အဖွဲ့တွေလည်းရှိနေတဲ့အတွက်အပြည့်ရလက်မှတ်မထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်ဖို့ကတော့မရေမရာဖြစ်နေစေဖြစ်ပါတယ်ရှင်
မဆူမွန်ဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့တက်တက်ကြွကြွဆက်ဆံနေစေဖြစ်ပြီးအကူအညီတွေကိုလည်းအရင်တိုင်းပဲဆက်ပြီးပေးနေပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပြောပါတယ်မြန်မာနိုင်ငံနဲ့စစ်ပတ်ဆက်ဆံရေးကိုပြန်လည်စတင်နေပေမဲ့စစ်လက်နက်ရောင်းချတာမျိုးမလုပ်သေးဘူးလို့ဆိုပါတယ်သံတမန်ကြီးစကော့မာစီယာကိုရန်ကုန်မြို့သံတမန်ကြီးနေမှာကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီ
မင်္ဂလာပါဒမကြီး
မင်္ဂလာပါ
ကျေးဇူးတင်ပါတယ် for giving me the chance for this moment
happy to do it thank you
first of all you did interview
တမကြီးနဲ့ကျွန်တော်တို့ဌာနတွေ့ဆုံမိမျက်နှာဒီတစ်ချိန်ဟာ3လအတွင်းဒုတိယအချိန်မှာပထမတစ်ချိန်တုန်းကအမေရိကန်မှာဆွေးဝါးသေးတက်တာ1လလောက်ပဲရှိပါသေးတယ်အခုတော့3လလောက်ရှိသွားပါပြီဆိုတော့အမေရိကန်ဆွေးဝါးသေးရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုကျေးဇူးပြုပြီးပြောပြပေးပါလားမူဝါဒပြောင်းသွားပါသလားပို့ပြီးတက်ကြွလာပါသလားဒါမှမဟုတ်တခြားနိုင်ငံတွေတခြားကိစ္စတွေထက်အာရုံစိုက်မှုလျော့သွားပါသလားခင်ဗ
ျ No the policy really hasn't changed in fact the national security
မူဝါဒကတကယ်တမ်းပြောင်းမသွားပါဘူးမြန်မာမျိုးသားလူကြုံရေးချန်ပီပုဂ္ဂိုလ်ဟာပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ကိုတွားရောက်ပြီးတော့နိုင်ငံခြားရေးဝန်ကြီးအပါအဝင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။မြန်မာလူထုနဲ့မြန်မာနိုင်ငံအသွင်ကူးပြောင်းရေးကြိုးပမ်းမှုတရလုံးကိုဆက်ပြီးတော့အားပေးသွားမယ်ဆိုတော့ကျွန်တော်တို့ရဲ့ခိုင်မာတဲ့တန်တိထံကိုသူတို့ကထပ်ပြီးတော့အာမခံပြောခဲ့ပါတယ်။ဆက်ဆံရေးဘယ်လောက်အရေးကြီးတယ်မြန်မာနိုင်ငံအောင်မြင်တာကိုကျွန်တော်တို့ဘလောက်တောင်မြင်ကျင်တယ်ဆိုတာကိုအလေးထားပြောခဲ့ပါတယ်။ဆိုတော့ဒါကမပြောင်းလဲပါဘူး။ကျွန်တော်တို့ဆက်ပြီးတော့တက်တက်ကြွကြွလုပ်နေစေပါဒီ2019ဘန်တာနှစ်ကြံတဲ့ကာလမှာအစိုးရအသုံးစီကိုကွန်ကရစ်လွှတ်တော်ကအတည်ပြုပေးလိုက်တာကျွန်တော်သိကိုကျေနပ်ပါတယ်ဒီတန်းမှာမြန်မာနိုင်ငံအတွက်ကျွန်တော်ရဲ့အရေးပါတဲ့အထောက်ပံ့ကိုဒီတိုင်းဆက်ထားပြီးတော့ဖျက်တောက်တာမရှိပါဘူး Peace ကိုငြိမ်းချမ်းရေးလှုပ်အားပေးအစီအစဉ်ကိုစလုပ်နေပါပြီ
And we're going to keep building it
Okay that's a good news as the budget and the assistance program
အသုံးစီနဲ့အကူအညီတွေအစီအစဉ်တွေငွေကြေးတိုင်းဆက်ရှိသွားမယ်ဆိုတာသတင်းကောင်းပါပဲမေလ၄ရက်နေ့ကနေပြီးတော့မှတပ်မတော်ကောင်ရေးဦးစီးချုပ်လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနဝန်ကြီးမောင်တော်အဖြစ်ပြည့်စုံစမ်းစစ်ဆေးရေးကော်မရှင်တွင်ရမှုဗဟိုဘဏ်ဥက္ကဋ္ဌတွေနဲ့တာမတ်ကြီးတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံပွဲတွေမှာအဓိကဘာတွေဆွေးနွေးခဲ့တယ်ဆိုတာပြောပြနိုင်မလားခင်ဗျ
။
Sure. Yeah, I go to Naypyidaw almost every week and meet with a range of government officials or members of parliament. Really to talk about
ကျောင်းရမျိုးစုံကိုဆွေးနွေးဖို့အတွက်နေပြည်တော်ကိုကျွန်တော်သတင်းပတ်စင်တိုင်းလို့တွားပြီးတော့ဆိုရတောင်ရှိသူတွေတွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။အများအားလို့အောင်ဆိုင်ပြောဆိုတာကတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအပေးပံ့ပိုးဖို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ပြီးတော့လက်တွဲလှုပ်ဆောင်နိုင်မလဲ။နိုင်ငံဆက်ဆံရေးကိုဘယ်လိုဆက်ပြီးတော့တည်ဆောက်မယ်ဆိုတာတွေပါ။တန်တမန်ကင်းပြောဆိုတာတွေအပေါ်မှာအသေးစိတ်တော့ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့ဥပမာအားဖြင့်ဘူပန်ဥက္ကဋ္ဌနဲ့ဆိုရင်စီးပွားရေးကိစ္စ၊ဗန်လုပ်ငန်းကိစ္စလိုကိစ္စတွေကိုပြောပြပါတယ်။တိတ်ကိုလက်တွဲလှုပ်ဆောင်ဖို့ကောင်းတဲ့လူမှုဖူလုံရေးဝန်ကြီးနဲ့ကတော့တဘာဝဘေးအန္တရာယ်တွေကိုမြန်မာနိုင်ငံအနေနဲ့ရင်ဆိုင်နိုင်စွမ်းရှိဖို့ရာသူနဲ့သူ့ဝန်ကြီးဌာနကလှုပ်ဆောင်နေတာတွေလို့ကိစ္စတွေကျွန်တော်တို့ပြောပြပါတယ်။မောင်တော်အဖြစ်ပြက်စုံစမ်းစစ်ဆေးကော်မရှင်အတွင်းမှုနဲ့ဆိုရင်ကော်မရှင်ကမကြာခင်ထုတ်ပြန်မယ်လို့မျှော်လင့်ထားတဲ့စုံစမ်းစစ်ဆေးမှုအစဉ်ကန်စားအကြောင်းကျွန်တော်မေးပါတယ်။ဒီပေါ်စိတ်ဝင်စားမှုအများပြားရှိနေပြီးတော့ဒါဟာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုရှိဖို့မြန်မာနိုင်ငံကစူးစမ်းအားထုတ်နေတာရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့ကျွန်တော်အချိန်တော်တော်များများတွေ့ဝူးခဲ့ပြီးတော့ဒီတစ်ချိန်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်အကြောင်းတွေပြောဆိုဖြစ်ပါတယ်ဒီလုပ်ငန်းစဉ်အပေါ်မှာငင်းချမ်းရေးကိုဦးတည်တဲ့တိုးတက်မှုတွေရအောင်ဘယ်လိုဆက်လုပ်သွားမလဲဆိုတဲ့အပေါ်သူ့ရဲ့အမြင်ကိုကျွန်တော်မေးခဲ့ပါတယ
်ငင်းချမ်းရေးလုပ်ငန်းစဉ်အကြောင်းပြောတယ်ဆိုတော့လက်ရှိမြန်မာငင်းချမ်းရေးလုပ်ငန်းစဉ်တရက်လုံးမှာအမေရိကန်ရဲ့အခန်းကဏ္ဍကဘယ်လိုများရှိပါသလဲခင်ဗျ
Well what we want is peace we want to see Myanmar achieve peace and
ကျွန်တော်တို့လိုချင်တာငြိမ်းချမ်းရေးပါမြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြိပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွတ်ဖတ်တာမျိုးမလုပ်ချင်ပါဘူးဒါပေမဲ့တခါတလေနီလန်းပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါတယ်ဥပမာ Federal Water နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာတွေဆိုတာတွေကိုအဖွဲ့တွေနားလည်စေဖို့ကူညီပါတယ်ကျွန်တော်တို့မြင်တာကမြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးအတွက်အစဉ်ကြီးတစ်ခုကိုရအောင်လုပ်ဖို့ဒါဟာတကယ့်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုတာပါဒါဟာခက်ခဲပြီးတော့တခါတလေမှအဖွဲ့တွေအနေနဲ့ကြောခိုင်းထွက်သွားဖို့လွယ်ကူတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါပေမဲ့မြန်မာလူထုတကယ်ပဲငြိမ်းချမ်းစေဖို့အတွက်ဒီချိန်ဟာကြောခိုင်းမသွားဘဲနဲ့တန်ဓေဌာန်နဲ့ကြိုးပမ်းမှုကိုနှစတိုးပြီးတော့လုပ်ရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ
် So that the people of Myanmar can really have peace.
စစ်ပချင်းဆက်ဆံရေးကရောလက်ရှိအခြေအနေမှာဘယ်လိုရှိပါသလဲခင်ဗျမြန်မာတပ်မတော်ကို Standard Army တခုဖြစ်လာစေဖို့အမေရိကန်အနေနဲ့အကူအညီပေးဖို့ရှိတာတွေလက်ရှိကူညီနေတာတွေကဘာတွေများရှိပါသလဲခင်ဗ
ျ Sure as you said we've lifted all the sanctions we did that last year the relationship with the military like most of what we're doing here is all aimed at trying to promote ongoing reform
ခင်ဗျပြောတဲ့အတိုင်းပါပဲဒဏ်ခတ်ရေးယူမှုတွေအားလုံးကိုပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရုတ်သိမ်းပြီးပါပြီစစ်ဖက်နဲ့ဆက်ဆံရေးကတော့ကျွန်တော်တို့ဒီမှာလုပ်နေတာအများစုလိုပါပဲဆက်လုပ်နေတဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကိုစူးစမ်းပြီးတော့အားပေးပံ့ပိုးဖို့ဒီမိုကရေစီပြည့်ဝပြီးတော့ငြိမ်းချမ်းသာယာဝပြောတဲ့နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံအတွင်ကူးပြောင်းရေးဆက်လုပ်နေတာကိုကူညီဖို့ရည်ရွယ်ပါတယ်ဆိုတော့မြန်မာစစ်ဖက်နဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပါတယ်အမေရိကန်နိုင်ငံဟာဝိုင်းပြည်နယ်ကိုမြန်မာစစ်ဖက်အရာရှိတွေခေါ်ပြီးတော့အစီအစဉ်တွေမှာပါဝင်စီတာမျိုးလိုလုပ်နေတာတွေတော်များများရှိပါတယ်စစ်ဖက်တာမကပါဘူးစစ်ဖက်နဲ့အရက်ဖက်တာဝန်ရှိသူတွေကိုအတူတွဲပြီးတော့ခေါ်ယူတာမျိုးလည်းမကြာခဏရှိပါတယ်။တဘောင်ဘေးရန်တွေရဲ့ကဲဆယ်ရေးကနေစစ်ဖက်အရက်ဖက်ဆက်ဆံရေးအထိအကြောင်းအရာမျိုးစုံကိုဆွေးနွေးပြောဆိုကြပါတယ်။မကြာခင်ကဆိုရင်ပြည်ပခအခြေအနေမျိုးမှာသတင်းမီဒီယာနဲ့ဘယ်လိုဆက်ဆံလုပ်ကိုင်မဲဆိုတဲ့အစီအစဉ်မျိုးလုပ်ခဲ့ပါတယ်။အဲ့ဒါဆိုရင်စစ်ဖက်တစ်ခုရဲ့အတွက်မဟုတ်ဘဲနဲ့စစ်ဖက်ကလည်းပါဝင်ခဲ့တာပါ။မကြာခင်ကပဲစစ်သင်္ဘောတစ်စင်း250အတွင်ပထမဆုံးချိန်လာခဲ့ပါတယ်။ဆိုတော့တင့်တော်တဲ့နယ်ပယ်တွေမှာစစ်ဖက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ပြီးတော့ဆန်းစစ်နေပါတယ်။နားလည်မှုတိုးမြင့်ဖို့တာမကအရက်ဖတ်ထိန်ချုပ်မှုအောက်မှာရှိတဲ့မြန်မာနိုင်ငံမှာရေးပါပြီးတော့အထူးလေးစားခံရတဲ့အဖွဲ့အစည်းအဖြစ်ဆက်ရှိနေဖို့ဥတီလှုပ်ဆောင်တဲ့နေရာမှာနောက်ထပ်တိုးတက်မှုရအောင်အားပေးဖို့ဖြစ်ပါ
တယ်
။ရခိုင်ရှမ်းနယ်ကချင်ဒေသတွေမှာကုလသမဂ္ဂအချက်လက်စုံစမ်းရှာဖွေရေးအဖွဲ့လှုပ်ဖို့ကိစ္စကိုအမေရိကန်ကလည်းထောက်ခံခဲ့ပါတယ်။မြန်မာဆွေရကတော့ဒါကိုပယ်ချထားပါတယ်။တမကြီးစိတ်ပြတ်မိပါသလားခင်ဗ
ျ Well,We've been saying from the beginning that whenever you have conflict, it's important that there be a fair, independent, credible investigation.
ပြည်ပခါရှိလာတဲ့အခါတိုင်းမှာမျှတပြီးတော့လွတ်လပ်တဲ့ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရေးကြီးတယ်ဆိုတာကိုအစိုးပိုင်းကတည်းကကျွန်တော်တို့ပြောလာတာပါ။ပုံမှန်လေးလင်းပြောရရင်နိုင်ငံတကာအတိုင်းအဝန်းကိုကျေနပ်စေဖို့မဟုတ်ပါဘူး။မြန်မာလူထုကျေနပ်စေဖို့ပါ။အချက်လက်တွေကဘာတွေဘယ်လိုဖြစ်ပျက်ခဲ့တယ်ဆိုတာမြန်မာလူထုသိတယ်မှာလေ။
ရှင်းနေကြီးဥကိုနီနဲ့ပတ်သက်ပြီးမေးပါရစေ
တမတ်ကြီးသူ့ကိုပုဂ္ဂိုလ်ရေးရသိခဲ့မယ်လို့ကျွန်တော်ယူဆပါတယ
် I did have the honor of knowing him
ဒီနေ့ပတ်သက်လို့သူလှုပ်ခဲ့တာတွေနဲ့ပတ်သက်လို့သူလှုပ်ကြံခံရမှုနဲ့ပတ်သက်လို့ဒီလူသားမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တစုံလုံးပေါ်တမတ်ကြီးရဲ့အမြင်ကိုသိပြစေ
Well first I think he did a lot of great work for his country
ပထမဆုံးကတော့သူ့နိုင်ငံအတွက်တကယ်အလုပ်တွေကိုသူလှုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ရှေ့နေတူအဖြစ်ကောဒီမိုကရေစီကိုအခိုင်အမာထောက်ခံသူတဦးအဖြစ်နဲ့ပါတိတ်ကိုအရေးပါတဲ့ခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ပို့ပြီးတော့အာကောင်းတဲ့ငြိမ်းချမ်းတဲ့တာယာဝပြောတဲ့မြန်မာနိုင်ငံအဖြစ်တည်ဆောက်ဖို့ကြိုးစားသူတွေထဲမှာသူလည်းပါဝင်ပါတယ်။ဒီလိုလူမျိုးအလုံးလောက်ရှိတယ်ဆိုတာဘရော့မှမဖြစ်ပါဘူး။သူတို့နိုင်ငံရှေ့ကိုတိုးတက်ဖို့တကယ်ကိုမြုံနံလှုပ်ဆောင်တဲ့ဒီလိုလူမျိုးတွေနိုင်ငံတိုင်းမှာရှိဖို့လိုပါတယ်။ဆိုတော့ဒါဟာကြီးမားတဲ့ကြေကွဲပွဲဆုံးရှုံးမှုတစ်ခုပါ။တစုံတစ်ယောက်ကသူ့ကိုတတ်ဖို့ရွေးချယ်ခဲ့တာတိတ်ကိုစိုးရွားပါလေဒီလိုရဟာသူနဲ့သူ့မိသားစုကိုသာမကဘဲနဲ့မြန်မာလူထုအတွက်ပါထိခိုက်စေပါလေသူအသက်ခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးနေတာကျွန်တော်သိပါတယ်စာနယ်ဇင်းတွေမှာပါတာကလွဲပြီးတော့လဲနောက်ထပ်အချက်လက်ကျွန်တော်မှမရှိပါဘူးဒါပေမဲ့ကျွန်တော်ပြောရမယ်ဆိုရင်တော့သူလုံနေခဲ့တာတွေကိုဆက်လုံမဲ့လူတွေဒီနိုင်ငံမှာအများကြီးရှိတယ်ဆိုတာကျွန်တော်သိပါတယ
်မြန်မာနိုင်ငံတနိုင်ငံလုံးအနေနဲ့ပေါ့လေတော်ဝင်ရှိသူတွေဘိုင်းတော့မကလူထုဘိုင်းကိုပါဆိုလိုပါတယ်ဒီနိုင်ငံဟာမတူကွဲပြားတဲ့ဘာသာတွေကြား၊ယုံကြည်မှုတွေကြား၊ဟန်ချက်ညီညွတ်စေဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ရာအလုံအလောက်အားထုတ်လှုပ်ဆောင်နေတယ်လို့တန်မတ်ကြီးယူဆပါသလ
ား I would say in all countries including my country
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံအပါအဝင်နိုင်ငံအားလုံးမှာဘာတွေပဲကျွန်တော်တို့လုပ်နေပါစေပို့ပြီးလုပ်ဖို့အမြဲလိုအပ်ပါတယ်ဒါကမြန်မာနိုင်ငံအတွက်လည်းမှန်ပါတယ်မြန်မာနိုင်ငံအနေနဲ့ဆိုရင်ဟန်ချက်ညီညွတ်စေဖို့တိဆောက်ခွင့်နှစ်ပေါင်းများစွာမရခဲ့တာကြောင့်နောက်ကြပြီးမှစတင်ရတာပါဟန်ချက်ညီညွတ်အောင်တိစောက်ဖို့ဆိုရင်တဦးနဲ့တဦးတိအောင်လှုပ်တာနဲ့စရမှာဖြစ်ပြီးတော့အတူတကွာလှုပ်ဆောင်ရပါလိမ့်မယ်လူတိုင်းဟန်ချက်ညီညွတ်အောင်နေရမယ်ဆိုပြီးတော့အစိုးရကညွှန်ကြားလို့မရတာကြောင့်ဒီတိုင်းနေရင်တော့ဖြစ်လာမှာမဟုတ်ပါဘူးအစိုးရပါဖို့လိုအပ်နေတာကတော့အသေးချပါဒါပြင်လူအဖွဲ့အစည်းဝင်အားလုံးပါဖို့လည်းလိုပါတယ်ဘာသာကွဲသူတွေကိုပဲဖြစ်ဖြစ်တိုင်းရင်းသားလူမျိုးစုတွေကိုပဲဖြစ်ဖြစ်တိတွေ့ဆက်ဆံပြီးတော့တဦးပေါ်တဦးသိရှိနားလည်အောင်ပညာရေးနဲ့တက်ကြွစွာကြိုးပမ်းမှုတွေကနဲ့တဆင့်လောက်ရပါလိမ့်မယ်ကျွန်တော်တို့နိုင်ငံဆိုရင်တိတ်ကိုကွဲပြားစုံလင်တဲ့နိုင်ငံပါဒီမိုကရေစီနိုင်ငံဖြစ်လာတာနှစ်ပေါင်း240ရှိပါပြီကျွန်တော်တို့ဆက်လုပ်နေရတော့မှာခီးရှည်ကြီးကိုဆက်ပြီးတော့တွားရပါဦးမယ်ဒါဟာဘယ်တော့မှမဆုံးတဲ့ရင်ဆိုင်မှုပါဒါပေမဲ့ကိုယ့်ရဲ့တာဝန်ယူမှုကဒီလိုကြိုးပမ်းမှုကိုအထောက်အကူဖြစ်စေတယ်ဆိုတာလူတိုင်းနားလည်ဖို့ကတိတ်ကိုအရေးကြီးပါတယ်ဖြစ်လာဖို့အစိုးရကိုထိုင်ဆောင်နေอยู่မဟုတ်ပဲနဲ့အမေရိကန်မှာလိုပဲမြန်မာနိုင်ငံမှာလည်းလူတိုင်းရဲ့အခန်းကဏ္ဍရှိနေပါတယ
် Myanmar just like in the United States
ဒီကုန်းချုပ်အနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုဒီနှစ်ပိုင်းတွေအတွင်းတမတ်ကြီးတွေ့ထားရပြီပါပြီနိုင်ငံရဲ့လက်ရှိအခြေအနေပေါ်တမတ်ကြီးရဲ့ပုံကိုယ်ရေးအမြင်ဘယ်လိုရှိပါသလဲတပါတီအုပ်ချုပ်မှုအောက်စစ်ဖက်အုပ်ချုပ်မှုအောက်တွေမှာနှစ်ပေါင်းများစွာနေခဲ့ရပြီးတဲ့နောက်အခုဆိုရင်အရသာအများစုပါတဲ့အုပ်ချုပ်ရေးဖြစ်နေပြီလို့ပြောနိုင်ပါတယ်နိုင်ငံရဲ့လက်ရှိအနေအထားပေါ်တန်မတ်ကြီးဘယ်လိုယူဆပါသလဲ
I think first I'm very excited to be here because after so many years
ပထမဆုံးပြောချင်တာကတော့ဒီမှာတာဝန်ထမ်းရတာကျွန်တော်တိတ်ကိုစိတ်အားတက်ကြွပါတယ်နှစ်ပေါင်းများစွာကြာပြီးတဲ့နောက်ဒီတိုင်းပြည်ဟာကြီးမားတဲ့တိုးတက်မှုရဖို့အခွင့်အလမ်းရှိနေပါပြီဖြည့်ရှင်းရမယ့်ကိစ္စအတော်များများကိုလည်းရင်ဆိုင်နေရပါတယ်တချို့ကိစ္စတွေထဲမှာတိတ်ကိုရှုပ်ထွေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လို့လူမှုတိုင်းဝိုင်းနေကြတင်းမာမှုတချို့လိုကိစ္စတွေပါတယ်လို့စင်ရဲမွတ်တေမှုလို့အခြေခံအဆောက်အအုံမပြည့်စုံတာလို့ပညာရေးအားနေတာလို့ကိစ္စတွေလည်းရှိပါတယ်ဒါတွေဟာဖြည့်ရှင်းဖို့တကယ်ကိုခက်တဲ့ပြဿနာတွေပါညာရင်းချင်းလည်းဖြည့်ရှင်းလို့မရနိုင်ပါဘူးဒီပြဿနာအားလုံးကိုချက်ချင်းဖြည့်ရှင်းလို့မရနိုင်ဘူးဆိုတော့ကျွန်တော်လက်တွေ့ကြကြမြင်ပါတယ်ဒါပေမဲ့အပြုသဘောဆောင်တဲ့မောင်းနှင်မှုတွေတိုးတက်မှုရဖို့တကယ်ကိုအပြင်းထန်ကြိုးစားနေတဲ့အစိုးရအဖွဲ့တွေကရောပြင်ပကပါတန်ဓေဌာန်ခိုင်မာသူတွေကိုကျွန်တော်တွေ့နေရပါတယ်ဒါကကျွန်တော်ကိုအကောင်းမြင်စေပါတယ်ဆိုတော့အပြင်းထန်အားထုတ်လုပ်ဆောင်ရမှာဖြစ်ပြီးတော့အတားအဆီးတွေလည်းမကြာခဏရှိပါလိမ့်မယ်ဒါပေမဲ့မြန်မာလူထုဟာဒီလုပ်ငန်းအတွက်တကယ်ကိုအခိုင်အမာပိုင်းဖြတ်ထားတယ်လို့ကျွန်တော်မျှော်လင့်ယူဆပါတယ်ဒီအမြင်ကိုကျွန်တော်ဆက်ပြီးတော့ကန်ဆွဲထားမှာပါမြန်မာနိုင်ငံဟာဆက်ပြီးတော့တိုးတက်အောင်လုပ်သွားမယ်လို့ကျွန်တော်ယူဆပါတယ်
Thank you so much, Mr. Ambassador.
Please
be nice to me.
ကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့မြမအေးဆွေးနွေးကန်းကိုနားဆင်ကြရတာပါခင်ဗျာ
VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြီးည9နိုင်ခွဲရှိပါပြီ view ရဲ့တင်းငွေတွေညပဲအစီအစဉ်တွေကိုည10နိုင်အထိ line no meter 25 kHz 11965 line no meter 32 kHz 9325နဲ့ line no meter 51 kHz 5885 line lat 190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြားသတင်းနဲ့အတူပြည်တွင်းသုံးသက်ချက်ကဏ္ဍကိုတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအခုအရင်ဆုံးမအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းမေတ္တာတေးလက်ဆောင်ဖြစ်နေပေးဥမှာဖြစ်ပါတယ်ရှင်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တို့ရဲ့စာတွေကိုပြောပြပေးသွားချင်ပါတယ်။ Facebook ပေါ်မှာလာရေးသွားသူကတော့ဦးစိုးမင်းဖြစ်ပါတယ်
။ VOA ကိုနားဆင်လာခဲ့တာ1988ရေခင်ကာလမှအခုထိပါပဲ။တစ်ချိန်လုံးက VOA မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဦးခမောင်ထေးဦးဝင်းအောင်တို့ကိုလည်းအခုတက်တိုင်အမှတ်ရပါသေးတယ်။တက်ရှိထင်ရှားရှိနေလို့ရှိရင်သတိရတဲ့အကြောင်းပြောပြပါဗျာ။ကျွန်တော်ကတော့မန္တလေးတိုင်းဒေသကြီးကြောက်စင်မြို့နယ်အရှိတာဂရကြီးရွာကဦးစိုးမင်းဖြစ်ပါတယ်။ VOA ဝိုင်းတော်သားအားလုံးနှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
။88အရေးခင်းကာလတွေကအခုချိန်ထိနှစ်ရှည်လာများနားဆင်လာခဲ့ပါတယ်။ဆုရတော်ရရှင်ဦးစိုးမင်းအထူးကျေးဇူးတင်ပါတယ်။သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးပြောပြပေးကြပါမယ်နော်။အခုတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာအစီအမဒီသတင်းပတ်2018ခုနှစ်ရဲ့20မြောက်သတင်းပတ်အတွက်နံပါတ်1ချိတ်တဲ့သချင်းလေးနဲ့ဖြောပြပေးကြပါမယ်။ DJ Khaled, Chance the Rapper နဲ့ Quavo တို့လည်းပါဝင်ပြီးတော့ပူးပေါင်းဖန်တီးထားတဲ့သချင်းကအခုပြောသွားတဲ့သူတို့အတွက် American ပြည်အောင်စုမှာနံပါတ1ချိတ်တဲ့ပထမဆုံးတပုတ်တဲ့တပြားဖြစ်ပါတယ်။သူတို့တွေအပြင် Lil Wayne နဲ့ Justin Bieber တို့အတွက်တော့ပထမဆုံးနံပါတ1တချင်မဟုတ်ပေမဲ့ Lil Wayne နဲ့ Justin Bieber လည်းပါဝင်ပြီးတည်ဆူထားတာပါ။2010မှာ Eminem နဲ့ Not Afraid တချင်ပြီးနောက်ပိုင်း Billboard Hot 100ဆီမှာနံပါတ1နေရာရောက်တဲ့ပထမဆုံး Hip Hop တချင်လည်းဖြစ်ပါတယ်။Australia, UK, Scotland, Canada တို့မှာလည်းနံပါတ1ရောက်တဲ့အပြင် Germany, Ireland နဲ့ New Zealand တို့မှာလည်းနံပါတ10ထဲဝင်တဲ့သချင်းလေးဖြစ်ပါတယ်။ဒီတော့ဒီဆိုတဲ့သူတွေအလုံးပြန်ပြောရမယ်ဆိုရင် DJ Khaled က Chance the Rapper, Quavo, နောက်ပြီးတော့ Justin Bieber, Lil Wayne တို့နဲ့ပူးရဲပြီးတော့သိဆိုထားတဲ့ I'm the One ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်။ DJ Khaled I'm so cold I ain't with the sauce since I was 18 Apologize if I say Anything I don't mean Like what's up with your best friends We could all have some fun believe me And what's up with these dudes And why they think it all comes so easy Forget it why you here boy Cause all that hype don't feel the same next year, boy. Yeah, and I'll be right here in my spot with a little more cash than I already got. Tripping off you cause you had your shot. With my skin tan and my hair long and my fans who've been so patient. Me and 40 back to work, but we still smell like a vacation. Hate your rumors, hate these allegations. I'm just feeling like the throne is for the taking. All I care about is money in the city that I'm from I'ma sip until I feel it, I'ma sip until it's done I don't really give up my excuses that I'm young And I'm only getting older, somebody should've told you I'm on one, yeah, I said I'm on one Yeah, I said I'm on one I said I'm on one
Don't need to be gotten, I'ma get that dick, cause I'm over. I slip, I'm over. I walk around the club, everybody. God dang, good like Pat Riley. Yeah, too much money ain't enough money. You know the feds listening. What money? I'm a made.
နာမည်ကျော် hip hop ဒေသန်ရှင်တွေ pop ဒေသန်ရှင်တွေအများကြီးပူးပေါင်းပြီးတော့တိဆူထားတဲ့ I'm the one ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာမေတ္တာတည်းလဲဆောင်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။အခုတော့ VOA မြန်မာဝိုင်းကတင်ဆက်ပေးခဲ့တဲ့သတင်းအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့အမြင်တွေကိုပြောပြပေးသွားခြင်းပါတယ်နော်။ပြခဲ့တဲ့သတင်းပတ်တော်ကလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာပိုလန်မှာကြီးဖြတ်ပြီးတော့ဖောက်လုံးမဲ့ကိစ္စအပေါ်မှာသောရရှင်နဲ့ရေးလာတဲ့အမြင်တွေကိုပြောပြပေးချင်တာပါအဓိကအကြောင်းကတော့ဒီတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာကြီးစီမံကိန်းကမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေရှိလာနိုင်မယ်ဆိုတဲ့အမြင်လင်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားရမယ့်အချက်တွေလည်းရှိနေတယ်ဆိုတဲ့ပြောကြားချက်ဒီပေါ်မှာအလုံးကသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးလာကြတာဖြစ်ပါတယ်ဒီစီမံကိန်းကိုဥဆောင်လှုပ်ရှားတဲ့တရုတ်နိုင်ငံကကမ္ဘာအင်အားကြီးနိုင်ငံတွေကိုရယူဖို့ရည်ရွယ်ထားပုံရတယ်ဆိုပြီးတော့သုံးသက်သူတွေကလည်းပြောနေကြတာပါဒီကိစ္စပေါ်မှာတောက်ထွန်းတိန်ဆိုတဲ့ဒီသောရရှင် Facebook ပေါ်မှာရေးလာတာကတော့
တရုတ်နဲ့ပတ်သက်ရင်အပေါ်ယံပြောကိုပဲမကြည့်ပဲအတွင်းစိတ်နဲ့ဇယိုက်ကိုလည်းကြည့်ရပါမယ်တောင်တရုတ်ပင်လယ်ရေးကိုကြည့်ရင်သိနိုင်ပါတယ်ကမ္ဘာကအတိမတ်ပြူထားပြီးသူကိုယ်တိုင်လက်မှတ်ထိုးထားတဲ့ပင်လယ်ပြင်ဆိုင်ရာစည်းမျဉ်းဥပဒေတွေကိုမျက်ကွယ်ပြုဆန့်ကျင်ပြီးသူနဲ့ပိုဝေးပြီးဖိလစ်ပိုင်နဲ့ပိုနီးတဲ့ Spratly ကျွန်းစုတွေကိုအတင်းသိမ့်ပိုက်နေတာကိုကြည့်ုံနဲ့တရုတ်ပြည်ကြီးရဲ့အတွင်းစိတ်ကိုသိနိုင်ပါတယ်။မြန်မာအင်ဂျင်အင်အားကြီးနိုင်ငံဖြစ်တဲ့အတွက်သတိထားပြီးအစဉ်ပြေအောင်ဆက်ဆံနေရတာပါ။အကွက်ရွှေ့မမှားဖို့ထောင်ချောက်မမီဖို့တော့ခေါင်းကောက်မှဖြစ်ပါလိမ့်မယ်။
တူကိုအရန်ကိုသတိထားဆက်ဆံရပါမယ်ဆိုပြီးတော့ဒီသောရရှင်တောက်ထွန်းတဲ့ Facebook ပေါ်မှာသူ့ရဲ့အမြင်ကိုမှတ်ချက်ရေးလာတဲ့အချိန်မှာသူ့ရဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာသူကတော့ဥတင်ဝင်ဖြစ်ပါတယ်။သူကအရင်လူတွေကိုတော့လက်ပေးပြီးတော့စာချုပ်ကိုတစ်ဖက်သက်ချုပ်ပြီးတော့အချုပ်ချာကိုဝယ်ခဲ့တယ်တဲ့ဆိုလိုတာကတော့အရင်အစိုးရလက်တုန်းကတရုတ်တွေကအရင်အစိုးရကိုလက်ထိုးခဲ့တယ်လို့ဆိုလိုတာပါ။အခုတော့အငိုက်ဖမ်းနိုင်တယ်ဆိုပြီးတော့ဒီအစိုးရလက်ထက်မှာတရုတ်ကအငိုက်ဖမ်းမှုစူးစမ်းနေပါတယ်ဆိုပြီးတော့ဥတင်ဝင်သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့သူအရင်တော့တည်ထားတဲ့အချက်လက်တွေနဲ့နှိုင်းယှဉ်ပြီးတော့အခုပိုလန်မှာကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်ဆော့ဂျော့ထ်ချားစ်ဖြစ်ပါတယ
်မြန်မာပြည်ဘက်ဖောက်လုပ်ထားတဲ့ပိုလန်မှာကြီးကအမှတ်9လမ်းမှာကြီးပါရခင်ကလေးကကုံသွေးလမ်းမှာကြီးရှိပါတယ်မြန်မာဘက်ချမ်းကတိုင်းသားလက်နက်ကင်တွေကြီးစိုးတဲ့ဒေသဖြစ်တာကြောင့်ပျက်စီးယိုယွန်းနေပါပြီတရုတ်ပြည်ချမ်းကတော့ကောင်းနေသေးပါတရုတ်ပြည်တက်တွေအဲ့ဒီလမ်းကနေမြန်မာနိုင်ငံကိုဝင်လာခဲ့လို့လာရှုပ်ထိရောက်ခဲ့ဦးပါတယ်မန္တလေးကိုတရုတ်ပြည်သိမ်းဖို့စီမံကိန်းချစစ်ဆင်ခဲ့ပါတယ်မြန်မာတပ်မတော်ကကိုကံပြည်သူစစ်နဲ့အတူခုခံကာကွယ်ခဲ့လို့သာတရုတ်လက်အောက်မရောက်တာပါတရုတ်ပြည်ကာကွယ်ရေးစစ်စင်ရေးတွေမှာကိုတိုင်ပါဝင်ခဲ့မှုတဲ့စစ်ထောက်စစ်မြေပြင်ဒုတိယဗိုလ်မှူးကြီးအငိမ့်စာမြန်မာနိုင်ငံဆိုင်ရာအမေရိကန်စစ်တပ်မှူးအငိမ့်စာတော်လန်ရေးဗိုလ်ကောင်စီအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုးကားထားပါတယ
်ဟုတ်ကဲ့ဒီသောရရှင်ဒီစာရင်းမှာရေးထားတဲ့မြန်မာပြည်ဘက်ကဖောက်လုပ်ထားခဲ့တဲ့ပိုလန်မကြီးကအမှတ်9လမ်းမကြီးပါအရင်တည်းကကုံသွဲလမ်းမကြီးရှိခဲ့ပါတယ်ဆိုတာအဲ့ဒီကုံသွဲလမ်းမကြီးဆိုတာဘာမရုတ်ကိုပြောတယ်လို့ထင်ပါတယ်နော်ကျွန်မဒီသမိုင်းပညာရှင်လည်းဖြစ်တဲ့ကျွန်မတို့ရုံကဥကျော်စံသားကိုလည်းတေချာမေးချိထားပါတယ်ဒီဒုတိယကမ္ဘာစစ်တွင်းကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံအနောက်တောင်ဘက်ကိုဆက်ထားတဲ့ဒီကုံသွဲလမ်းမကြီးဆိုတာမျိုးဒီဘာမရုတ်ဆိုတာရှိခဲ့ပါတယ်မြန်မာလမ်းပေါ့နော်အဲ့ဒီမှာဂျပန်တွေကတရုတ်နိုင်ငံကိုကျူးကျော်ဝင်ရောက်တဲ့အခါမှာမဟာမိတ်တပ်တွေကမြန်မာပြည်ကနေပြီးတော့အဲ့ဒီတရုတ်ဘက်ကိုထောက်ပံ့ရေးရိတ်ခါတွေကိုအဲ့ဒီတောင်တွေကိုဖြတ်ပြီးခွေးခွေးကောက်ကောက်နဲ့ဖောက်ထားတဲ့ဘမ်မရုတ်ကနေတဆင်ပို့ပေးတာဖြစ်ပါတယ်။အဲ့လန်ကိုပဲဒီသောရရှင်ရင်းညွှန်းတယ်လို့ယူဆမိပါတယ်နော်။အခုရေးလာတဲ့ဆော့ဂျော့ထ်ချားစ်ကတော့တရုတ်ဖြူကာကွယ်ရေးစစ်စင်ရင်မှာကိုယ်တိုင်ပါဝင်ခဲ့ဖူးတဲ့အစ်မြပြင်ဒုတိယဘုံမူကြီးအငိမ့်စားချက်ကိုကိုးကားပြီးရေးထားပါတယ်လို့ဆိုလာပါတယ်။ဘယ်သူပဲဝါဆိုတာတော့နာမည်ထည့်သွင်းပြောမထားပါဘူးနော်။ကျော်စင်ဆိုတဲ့သောရရှင်အမြင်ကိုလည်းဝေမျှပေးခြင်းပါတယ်။သူကတော့
50-50ဆိုရင်တော့မြန်မာကထည့်ဖို့ငွေမရှိဘူးဆိုတော့စိတ်ဝင်စားဖို့ကောင်းတဲ့အတွေ့လုံနိုင်တာကအဲ့ဒီ50ရာခိုင်နှုန်းအတွက်တခြားဘက်ကလှည့်ချတာဒါမှမဟုတ်တခြားနိုင်ငံကိုဖိတ်ခေါ်တာလုပ်တင်တယ်။တရုတ်မှမဟုတ်ရင်အင်းကြီးချင်းနဲ့အန်ဒီရဲ့ရှိလာနိုင်တဲ့ဘသူကမှရာခိုင်နှုန်းအများကြီးမပေးသင့်ပါဘူး။အခြားနိုင်ငံလှည့်ဖို့ဆိုတာမဖြစ်နိုင်ဘူးထင်ရပေမဲ့ခုတရုတ်ကိုရောင်းတဲ့ gas စီမံကိန်းမှာကိုရီးယားနဲ့အိန္ဒိယကပါနေတာပါပဲ။ဒါမျိုးတော့တွေးပြီးတော့လုပ်တင်တယ်လုပ်မယ်လည်းမြင်ပါတယ်။
ဒီသောရရှင်ပြောထားတဲ့အထဲမှာဒီမြန်မာဘက်ကနေပြီးတော့ဒီလမ်းဖောက်လုပ်ဖို့ငွေရှာတဲ့နေရာမှာဒီတရုတ်မဟုတ်တဲ့တခြားနိုင်ငံတွေစီကနေပြီးတော့လိုအပ်တဲ့ငွေကြေးရအောင်လှုပ်ဆောင်သင့်ပါတယ်ဆိုပြီးတော့အကြံပြုထားတာပါ
သူလိုပဲတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာအထူးကြီးမားသွားမှာကိုစိုးရိမ်နေကြတဲ့သူတွေအတွက်ပြန်ပြောရေးလာတဲ့သောရရှင်နောက်တစ်ရက်ကတော့ Price Taking ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်သူကတရုတ်နိုင်ငံအင်အားကြီးသွားမှာအရန်ကြောင်းရင်တခြားနိုင်ငံတွေနဲ့ယင်းနှိမ့်နှံမှုကိုလည်းအာရုံစိုက်လှုပ်ဆောင်သင့်ပါတယ်ဆိုပြီးတော့အခုလိုအကြံပြုလာပါတယ
်တရုတ်နိုင်ငံကမလုပ်တဲ့စိတ်ဝင်စားတဲ့ယင်းနှိမ့်နှံတဲ့စီမံကိန်းတွေကိုမြန်မာနိုင်ငံမှာလာလုပ်ဖို့စောင့်နေတဲ့တခြားနိုင်ငံကကုမ္ပဏီတွေအများကြီးရှိပါတယ်အစိုးရဘက်ကသာအဲ့ဒီကုမ္ပဏီတွေလုပ်ပိုင်ခွင့်တင်ထားတဲ့ယင်းနှိမ့်နှံမှုစီမံကိန်းတွေကိုဦးစားပေးစီစစ်ပြီးလုပ်ပိုင်ခွင့်တွေမြန်မြန်ချပေးလိုက်ပါအဲ့ဒီကုမ္ပဏီတွေရဲ့အဆက်အသွယ်တွေနဲ့တရုတ်ပြည်သူသမ္မတနိုင်ငံကမဟုတ်တဲ့နောက်ထပ်ကုမ္ပဏီတွေပိုတိုးပွားပြီးရောက်လာစေဖို့ဆွဲဆောင်နိုင်မှာပါတရုတ်နဲ့လည်းလုပ်ရပါမယ်အလားတူတရုတ်မဟုတ်တဲ့ကုမ္ပဏီတွေကိုလည်းတိကျဆွဲဆောင်မှုမျိုးတွေနဲ့စီးယုံရပါမယ်ဒါဆိုတရုတ်ကပဲအားလုံးဝင်ရောက်ယင်းနှိမ့်နှံချဲလဲနေတာကိုကြော်လွှားစေဖို့နီးလန်းဖြစ်စေမှာပ
ါဒါကတော့တရုတ်နိုင်ငံမြန်မာနိုင်ငံပေါ်မှာဩဇာလွှမ်းမိုးမှုအရန်ကြီးသွားမှာဆိုရင်တစ်ဖက်နိုင်ငံတွေတခြားနိုင်ငံတွေနဲ့ပြန်ပြီးချိန်ခွင်းရှာရတဲ့အနေနဲ့အခုလိုလှုပ်ဆောင်နေပါတယ်ဆိုတော့တော်ရရှင်နဲ့အကြံပြုလာတာပါအောင်စရဆိုတဲ့တော်ရရှင်ကတော့တရုတ်နိုင်ငံမြန်မာနိုင်ငံပေါ်မှာဒုက္ခပေးလာတာမှကိုကြောက်ရွံ့ပြီးတော့ဒီစီမံကိန်းမဖြစ်ဖို့ပြောနေကြတဲ့သူတွေပေါ်မှာအခုလိုပြောလာပါတယ်သူကဒီလိုတွေတွေးပူနေရင်စင်ကာပူနိုင်ငံတည်တည်လေးကဘာကျော်ဖြစ်လာမှာမဟုတ်ကမ္ဘာနိုင်ငံပေါင်းစုံလွတ်လပ်စွာကုသန်းရောင်းဝယ်တဲ့ခေတ်မှာအထူးသဖြင့်တရုတ်တွေများပါတယ်ပြည်သူတွေကိုမျက်လုံးစိမ်းတက်မပေးပါနဲ့မျက်ကန်းမျိုးချစ်တွေဖြစ်ကုန်ပါမယ်ဆိုရရေးလာပါတယ်ရှင်တင်လက်ဆိုတဲ့တော်ရရှင်ကလည
်းတရုတ်ဖုံးနဲ့တရုတ်ပစ္စည်းတွေတုံးနေပြီးတရုတ်မကောင်းကြောင်းပြောနေတာလူဘောတွေဖြစ်နေတာပေါ့ဗျာမြန်မာတွေဘလို့ရှင်းပြိုင်လုတ်ကန်ရမလဲမသိပဲလူဘောအဖြစ်မခံကြပါနဲ့စဉ်းစားကြစူးစမ်းကြဘလို့လုတ်ကန်ကြမလဲနီးလန်းမရှာနိုင်ရင်လူဘောပဲဖြစ်နေမှာပါ
တရုတ်နိုင်ငံနဲ့အရှင်နိုင်အောင်ကြိုးစားပါတစ်ဖက်သက်မကောင်းမပြောပါနဲ့ဆိုပြီးတော့တင်လန့်ဆိုတဲ့သောရရှင်သူ့မြင်ကိုရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ရေးပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြန်မာသချင်းလေးတစ်ပုဒ်နဲ့သောရရှင်ကိုမေတ္တာတည်းလက်ဆောင်ပေးချင်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတည်းလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့သတို့ရှင်တွေကိုမေတ္တာတည်းလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်နော်။နေနေတည်ဆူထားတဲ့မငြိမ်းချင်းဆိုတဲ့သချင်းလေးကိုသတို့ရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့ယူဆပါတယ်။နားဆင်ကြည့်ပါဦးနော်။
နေ့တိဆိုထားတဲ့မင်းကြီးများချင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ရင်ဖွင့်စာတွေဝေဖန်အကြံပေးစာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမ်းမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုရောက်လာပါပြီဒီတစ်ပတ်မှာတော့ဒေါန်ဆန်းစုကြည်ရဲ့ငင်းငင်းရေးလုပ်ငန်းစဉ်ပြန်သုံးသက်ဖို့လိုပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ် VOA မန်အင်ဂျင်နီယာကကူညီတင်ဆက်ထားတာပါ
လာမယ့်မေလ24ရက်နေ့ကျရင်နေပြည်တော်မှာဒုတိယကြိမ်21ရာစုပင်လယ်ညီလာခံကျင်းပပါတော့မယ်21ရာစုပင်လယ်ညီလာခံဆိုတာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတည်ဆောက်ကြမလဲဆိုတာကိုကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းကြတဲ့ပွဲပါညီလာခံကိုပါဝင်သင့်ပါဝင်ထိုက်သူအားလုံးတက်ရောက်နိုင်အောင်ကြိုးစားတယ်ဆိုပေမဲ့အကြမ်းပြင်းအဖြစ်တော့တမတော်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်သူတွေစသဖြင့်ပါကိုပါရမဲ့သုံးဝက်ဆိုင်ဆွေးနွေးပွဲကြီးလို့ဆိုရင်လည်းမမားပါဘူးဒါပေမဲ့ညီလာခံကြီးကျင်းပတော့မဲ့3-4ရက်လောက်ပဲလိုတော့တဲ့ဒီကနေ့အချိန်ထိပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်ရေးမသေးကြမရေရာဖြစ်နေပါသေးတယ်ညီလာခံကျင်းပဖို့နီးကပ်လာချိန်အထိဘာပြဿနာတွေဖြစ်နေပါသေးလဲညီလာခံကြီးဟာမျှော်မှန်းထားသလိုအောင်မြင်နိုင်ပါမလားဒေါန်ဆန်းစုကြည်ချမအကောင့်ထဲပေါ်နေတဲ့ငင်းကြေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့ရောလိုနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ကျင်းပရမယ့်21ရာစုပင်လုံငင်းကြေးညီလာခံဆိုတာအရင်သမရဟောင်းဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့ MCA လို့ခေါ်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ်လက်မှတ်ရေးထိုးပြီးချိန်ကစရေးတွင်ရင်း3ချိန်မြောက်ဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်လက်ထက်ကကျင်းပခဲ့တဲ့ပထမဦးဆုံးချိန်ညီလာခံကတော့ညီလာခံလို့ပြောဆိုနိုင်ုံကလွဲရင်ဘာမှတိတ်ထူးထူးခြားခြားမရှိခဲ့ပါဘူး။အထူးသဖြင့်ငင်းကြေးတိဆောက်ရေးအတွက်အရေးပါတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တချို့လည်းစုံစုံညီညီမတက်ရောက်နိုင်ပါဘူး။တင်ကြေဒသဘောလောက်ကျင်းပနိုင်ခဲ့တာပါ။2015ရွေးကောက်ပွဲအပြီးအာဏာရလာတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါသမရဟောင်းဦးသိန်းစိန်အကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမွေဆက်ခံရင်း21ရာစုပင်လုံငင်းငယ်ညီလာခံဆိုပြီးနာမည်ပြောင်းကျင်းပခဲ့ပါတယ်။အထူးသဖြင့်ပြည်ရင်းငင်းငယ်ပြည်ထနာမှာတော့ချက်ကြတဲ့လက်နက်ကင်တိုင်းသားအဖွဲ့စုံစုံညီညီတက်ရောက်လာအောင်အထူးစူးစမ်းခဲ့တာတွေ့ရပါတယ်။တစ်ဖက်မှာလည်းမြမငင်းချမ်းရေးမှာမြမအစိုးရကိုကူညီမယ်လို့ကတိပေးထားတဲ့တရုတ်အစိုးရရဲ့ဖိအားပေးမှုကြောင့်လည်းတရုတ်နယ်စပ်ကတိုင်းသားလက်နက်ကင်အဖွဲ့ကြီးတွေစုံစုံညီညီတက်လာတာတွေ့ရပါတယ်။ပထမအကြိမ်21ရာစုပင်လုံညီလာခံမှာတပ်မတော်ဘက်ကအတိအမှတ်မပြုတဲ့ကိုကန့်ပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေတက်ခွေမရတာညီလာခံရောက်ပြီးမှဝါကိုစလေအဖွဲ့နေရက်ပြန်သွားတာစရာတွေကလွဲရင်ကြံလက်နက်ကင်တပ်ဖွဲ့တွေစုံစုံညီညီတက်ခဲ့တဲ့ပွဲလို့ဆိုနိုင်ပါတယ
်ဒါတွေမကအဲ့ဒီညီလာခံမှာလက်နက်ကင်တိုင်းသားအဖွဲ့တွေရောနိုင်ငံရေးပါတီတွေအပါအဝင်တက်ရောက်လာသူအားလုံးသူတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းအစိတာမရှိပြောဆိုနိုင်ပြီးပြောဆိုနိုင်တဲ့မြတ်ကိုလည်းမြန်မာပြည်သူတွေသိခွင့်ရအောင်ရုပ်တံတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အထိပွင့်လင်းမှုရှိခဲ့ပါတယ်။ပြောရရင်အစိုးရတပ်မတော်နဲ့တိုက်နေခိုင်းနေတဲ့သဘုံဖွဲ့ခေါင်းဆောင်တွေဟာအစိုးရထိပ်ပိုင်ခေါင်းဆောင်တွေတပ်မတော်ထိပ်ပိုင်ခေါင်းဆောင်တွေရှေ့မှာသူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ခဲ့တဲ့အဲ့လိုပြောဆိုတာကိုလည်းတိုင်းပြည်လုံးကဓာတ်ရိုက်ကြီးစုခွင့်ရခဲ့တဲ့အနေအထားမျိုးပါ။ဒါဟာလွတ်လပ်ရရပြီးမြန်မာသမိုင်းမှာတစ်ချိန်မှမကြုံခဲ့ကြဘူးတဲ့အခြေအနေလို့သုံးသပ်ရင်လည်းရပါတယ်။ဒီလိုနီးနဲ့ပရမကျင်21ရာစုပင်လုံငင်းကြေးညီလာခံဟာအတိုင်းအတာတစ်ခုထိသမိုင်းမှတ်တမ်းဝင်အောင်မြင်တဲ့ညီလာခံတစ်ခုဖြစ်ခဲ့ပါတယ်။အခုဒုတိယကြိမ်မှာတော့ပရမကျင်တုန်းကလောက်တိုင်းသားလက်နက်ကိုင်အဖွဲ့စုံစုံညီညီတက်ဖို့မသေးချာမရေရာပါဘူး။ဒ ီနေရာမှာလက်နက်ကိုင်တိုင်းသားတွေကိစ္စကိုအလေးထားပြောရတာကလည်းညီညာရေးဆိုတာအစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေအကြားအဓိကတိဆောက်ရတာဖြစ်လို့ဒါကိုပဲအဓိကထားပြောနေရခြင်းဖြစ်ပါတယ်
နောက်ဆုံးသတင်းတွေအရလက်နက်ကိုင်တိုင်းသားအဖွဲ့တွေကိုဖိတ်ကြားထားပုံနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကမီဒီယာတွေကိုအခုလိုရှင်းပြထားပါတယ်။9ရက်တာကျင်းပမဲ့ညီလာခံကာလအတွက်ဖွင့်ပွဲနဲ့နောက်ဆုံးညစာစားပွဲကိုလက်ရှိအစိုးရကတာဝန်ယူဖိတ်ကြားထားတယ်လို့ဆိုပါတယ်။ကြားကာလညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်လို့ကတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကဆွေးနွေးဆုံးဖြတ်ထားတဲ့အညီဖိတ်ကြားထားတယ်လို့ဆိုပါတယ်။ဖွင့်ပွဲပိတ်ပွဲအတွက်အစိုးရဘက်ကအပြစ်ရစာချုပ်လက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြစ်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်ဖိတ်ကြားထားတယ်လို့ပြောပါရယ်တကယ့်ညီလာခံအတွက်ကိုတော့ UPDJC ကတာဝန်ယူပြီးအပြစ်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုလေ့လာသူအနေနဲ့ပဲဖိတ်ခေါ်သွားမယ်လို့ဆိုထားပါရယ်ဖိတ်ခေါ်ချက်တွေကိုအတိတ်ပဲဖွင့်ဆိုရရင်အစိုးရရော UPDJC ကပါကိုကံပလောင်နဲ့ရခိုင် AA တပ်ဖွဲ့၃ဖွဲ့ကိုမဖိတ်ခေါ်ပါဘူးUPDJC အနေနဲ့လည်းအပြစ်ရလက်မှတ်ထိုးမထားတဲ့အဖွဲ့တွေကိုတဖွဲ့ချင်းစီဖိတ်ခေါ်ထားတယ်ဆိုပေမဲ့လေးလာသူအစင်နေပါပဲ။ဒါနဲ့ပတ်သက်ပြီးဝမိုင်းလာ KIA ကချင်လက်နက်ကိုင်အဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်လက်နက်ကိုင်ခုနှစ်ဖွဲ့စုပေါင်းထားတဲ့မဟာမိတ်အဖွဲ့ကတော့သူတို့ကိုတဖွဲ့ချင်းဖိတ်ရင်လက်ခံမှာမဟုတ်ဘူး။တပောင်းစုအနေနဲ့ဖိတ်ရင်တော့ကိုစလေဆေလွတ်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်။အားလုံးကိုခြုံငုံပြီးသုံးသပ်ရရင်လက်ရှိဒုတိယအကြိမ်၂၁ရာစုပင်လုံညီလာခံဟာပထမအကြိမ်ဒုံကားလောက်တောင်လက်နက်ကင်တိုင်းရင်းသားအဖွဲ့စုံစုံညီညီတက်ရောက်ဖို့တိတ်ပြီးမတေချာမရေရပါဘူး။ဒီအတွက်အဲ့ဒီညီလာခံကနေတီထောင်စုသဘောတူညီချက်အဖြစ်ချမှတ်မဲ့အချက်အလက်တွေဆိုတာဟာလေအဲ့ဒီအဖွဲ့တွေပါဝင်ခြင်းမရှိတဲ့အချက်အလက်တွေအဖြစ်ပဲထွက်ပေါ်လာမှာဖြစ်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ဒေါက်ဆန်းစုကြည်နဲ့ NLD အစိုးရဟာ21ရာစုပင်လုံညီညာရေးညီလာခံကြီးကျင်းပပြီးသွားရင်အောင်မြင်မှုမအောင်မြင်မှုရလဒ်တွေကိုကြည့်ပြီးညီညာရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်။ဒေါက်ဆန်းစုကြည်နဲ့ NLD ရဲ့အန်တီမတ်ရည်မှန်းချက်ဟာခေတ်မီဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖြစ်တာကြောင့်အဲ့ဒီရည်မှန်းချက်အကောင့်ထဲပေါ်နိုင်ရေးလက်ရှိသွားနေတဲ့ညီညာရေးညီလာခံရလဒ်တွေကနေတဆင့်ဖွဲ့စည်းပုံပြင်ရင်လမ်းကြောင်းအောင်မြင်မှုရနိုင်မရနိုင်အလုပ်ဖြစ်မဖြစ်ဆန်းစစ်ဖို့လိုပါလိမ့်မယ်။ဒါမှမဟုတ်တိုင်းပြည်ရဲ့ပဋိပက္ခပြဿနာမှာဖွဲ့စည်းပုံအခြေခံဥပဒေကတော့ကျဲပြဿနာဖြစ်နေတယ်လို့သုံးသပ်ရင်တပ်မတော်ကိုစည်းရုံးညှိနှိုင်းတိုင်ပင်ဆွဲဆောင်ပြီးဖွဲ့စည်းပုံပြင်ဖို့ကြိုးစားပြင်ဆင်ထားတဲ့ဖွဲ့စည်းပုံကင်ပြီးညီညာရေးကိုအောင်မြင်အောင်အကောင့်ထဲမဖော်နိုင်ဘူးလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုမတီထောင်နိုင်ဘူးလားဆိုတာမျိုးကိုလည်းပြောင်းလဲစဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်နားဆင်ရပြီးအခုတခါတော့ကဘာဒေါ်လာထူးခြားဆန်းများသတင်းများအစီအစဉ်တင်ဆက်မှာပါပြည်ထောင်နိုင်ငံတောင်ပန်းဝတ်စုံနဲ့အမြင့်ခုံသူတယောက်ကကဘာဆန်းချိန်ချိုးနိုင်ဖို့အမြင့်ပေ4,200ကနေခုံချဖို့ပြင်ဆင်နေပါတယ်ဂျပန်နိုင်ငံမှာတော့ကလေးငယ်တွေကျန်းမာရေးကောင်းစေဖို့ကလေးဆူမိုအငူပြိုင်ပွဲကျင်းပခဲ့ပါတယ်ဒီလိုစတဲ့ထူးခြားဆန်းများသတင်းတွေကိုကုငိမ့်ညာနဲ့တူမက်ခင်ဖြူထွေးတို့ကတင်ဆက်သွားမှာပါ
ဗြိတိန်နိုင်ငံကတောင်ပန်းဝစ်စုံနဲ့အမြင့်ခုံသူတယောက်ဟာကမ္ဘာဆန်ချိန်ချိုးဖို့အတွက်အမြင့်ပေ4,200ကနေခုံချဖို့ပြင်နေပါတယ်။ခုံချတဲ့နေရာမှာဝိမဲ့ဝစ်စုံဟာအထူးချုပ်လုပ်ထားတာဖြစ်ပြီးတော့ခြေထောက်နဲ့လက်တစ်ဖက်ကြားကနေရာတွေမှာအတောင်ပန်းပုံစံမျိုးဖြစ်သွားစေတဲ့အတွက်လေဟုပ်စီးနိုင်မှာဖြစ်ပါတယ်။အသက်42နှစ်အရွယ်လေကြောင်းလုံခြုံရေးအင်ဂျင်နီယာဖရာဆာခေါ်ဆန်ကတခါခုံချမှာဖြစ်ပြီးတော့အမြင့်ဆုံးနေရာစံချိန်နဲ့အချိန်အကြာဆုံးအပြည့်အဝေးဆုံးကိုရအောင်ပြန်နိုင်တဲ့စံချိန်တွေကိုပါချိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကောင်းကင်ကနေမြေကြီးဘော်ကိုကြားတဲ့အချိန်ကတော့တနာယီကို -150 တုန်းနဲ့ကြာနေမှာဖြစ်တယ်လို့ခေါ်ဆန်ကရိုက်တာသတင်းဌာနကိုပြောပါတယ်။အဲ့ဒီအချိန်နဲ့ဆိုရင်တော့ဆက်မပါပဲလေထဲမှာပြန်နိုင်တဲ့အမြင့်ဆုံးလူသားလည်းဖြစ်လာမှာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေမှာအခုလိုစူးစမ်းကြည့်မှဖြစ်ပြီးတော့အမြင့်ပေ4,200ကိုမိဘုံပြန်တဲ့တက်မှဖြစ်ပါတယ်။ဒီအမြင့်ပေ4,200ကတော့လေရင်ကြီးတွေပြန်သန်းတဲ့အမြင့်ထက်ပေ9,000ပိုမြင့်တယ်လို့အေရက်တောင်ထက်လဲ12,000နီးပါးပိုမြင့်တာပါ။ရေခဲအမှတ်အောက် 50 ဒီဂရီစင်တီဂရိတ်နဲ့ 80 ဒီဂရီစင်တီဂရိတ်အေးလာတဲ့လေထုကိုဖျက်ပြီးတော့ပြန်သန်းနိုင်ဖို့အတွက်လဲအနှွေးထက်ပေးနိုင်တဲ့အင်ဂျီအလွှာပါးလေးတွေကိုဝစ်ဆစ်ထားမှဖြစ်ပါတယ်။Project Sargasso လို့နာမည်ပေးထားတဲ့ဒီကြိုးပမ်းမှုဟာဗြိတိန်ကစစ်ပြန်တွေကိုကူညီနေတဲ့ SS
AFA အဖွဲ့အတွက်ရန်ပုံငွေရှာပေးဖို့ဖြစ်ပါတယ်။ရာသီဥတုအခြေအနေနဲ့လေကြောင်းကင်းရှင်းမှုအခြေအနေပေါ်မှာမူတည်ပြီးတော့မေလ22ရက်နဲ့29ရက်တွေထဲမှာစူးစမ်းမယ်လို့ခေါ်ဆန်ကပြောပါတယ်ရှင်။
ဂျပန်နိုင်ငံမှာနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ကလေးဆူမိုအငိုပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဒီပွဲမှာကလေးငယ်ပေါင်း100ကျော်ပါဝင်ဆင်နွှဲခဲ့ပြီးကလေးတွေရဲ့ချမ်းသာရေးကောင်းစေတယ်လို့အယူရှိတာပါ။ဒိုဂျိုမြို့အနောက်ဘက်မှာရှိတဲ့ခီမီโกဝါကာဟာမီချီကူဖျားเจ้าမှာကျင်းပခဲ့တဲ့ဒီပွဲမှာဆူမိုနှပန်းသမားကြီးတွေကဆူမိုလိုဝတ်ဆင်ထားတဲ့ကလေးတွေကိုချီမြှောက်ပြီးနှစ်ဖက်ရင်ဆိုင်နေတယ်လို့ခေါင်းချင်းဆိုင်ထားကြတာပါ။ခါတလေမှာတော့စူမုံနှပန်းသမားကြီးတွေကကလေးတွေကိုငိုအောင်အသာအရာလှုပ်တက်ကြပါတယ်။ဂျပန်နိုင်ငံမှာအခုလိုကလေးစူမုံအငိုပြိုင်ပွဲကိုနိုင်ငံအနှံ့မှာရှိတဲ့ဖျားရှိခိုးကျောင်းတွေမှာကျင်းပတက်ကြပါတယ်။ငိုနေတဲ့ကလေးဟာမကောင်းဆိုးရွားတွေကိုမောင်းထုတ်နိုင်ပြီးအနေအကင်းစေတယ်လို့လည်းယုံကြည်ကြပါတယ်။အခုလိုပွဲမျိုးကိုကျင်းပတာအနှစ်400လောက်ရှိနေပါပြီ။စီကန်းတွေကလည်းဒေတာအလိုက်ကွဲပြားကြပါတယ်။တချို့ဒေတာကပြိုင်ပွဲတွေမှာမိဘတွေကကလေးတွေကိုပထမဆုံးငိုတဲ့ကလေးဖြစ်စေချင်ကြပြီးတော့တချို့ဒေသတွေမှာတော့ပထမဆုံးငိုတဲ့ကလေးကပြိုင်ပွဲမှာရှုံးတာပါတချို့ကလေးတွေကတော့မပြိုင်ခင်ကတည်းကငိုနေတာပါအခုဖခင်เจ้าကပြိုင်ပွဲဟာ2017လောက်ခရဲကကျင်းပတာဖြစ်ပြီးကလေးတွေအနေနဲ့ပြိုင်ပွဲမဝင်ခင်မှာဖခင်ရှိခိုးရပြီးဖုန်းတော်ကြီးကကောင်းချီးပေးပါတယ်ခင်ဗျာ
ပရစီဒီယာရီယူတီဂျနီရိုမြို့မှာရှိတဲ့လန်သက်ရှိလှူဆောင်သူ15,000ကိုဂုဏ်ပြုတဲ့အနေနဲ့ကပြဖြိုပြပွဲတွေလုပ်ခဲ့ပါတယ်။ဂါရီလိုလည်းခေါ်ကြတဲ့တန်ရှင်းလှူသားတွေဟာလိမ္မော်ရဝစ်စုပ်ပြေးဝစ်ဆဲထားပြီးတော့ဖရာစီတကယ်ရဲ့တက်ကြွတဲ့စိတ်ဓာတ်ကိုထင်ရှားနေပါတယ်။ရီယိုပြုကနယ်ပယ်ကြီးလန်သက်ရှိလှူသားဂါရီဆိုရီဆိုလိုလူတွေဟာတပြက်စီးလဲစံပါအကမှာထင်ရှားနယ်ပယ်ကြီးလာခဲ့ပြီးလက်ထက်အိုလံပစ်ပွဲမှာပါပါဝင်ဖြိုပြနိုင်ခဲ့ပါတယ်။သူရဲ့တပြက်စီးလဲစံပါအကဟာအစပိုင်းမှာတော့ကြီးကျက်သူတွေရဲ့ရှုပ်ချမှုကိုခံခဲ့ရပြီးအများပြည်သူရဲ့အားပေးမှုအောက်မှာနာမည်ကြီးထင်ရှားလာခဲ့တာပါသူလုပ်တဲ့အလုပ်ကိုသဘောကျနှစ်ချိုက်ပြီးတော့ရီယိုမြို့ကြီးကိုတန်ရှင်းလုပ်ပေးရတာကိုလည်းသဘောကျတယ်လို့ဂါရီဆိုရီဆိုကပြောပါတယ်တန်ရှင်းလုပ်သမားတွေဟာသူတို့အလုပ်အတွက်အသိမဲ့ပြုလေးစားခံရပြီးတော့ဘေးရန္တရာတွေကျရောက်ခဲ့ရင်လည်းအမြဲအသိရှိနေပါတယ်လို့တန်ရှင်းကုမ္ပဏီဥက္ကဋ္ဌကပြောပါတယ်ရှင်
ဘလူရန်ထူးခြားဆမ်းရသတင်းများအစီအစဉ်ကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ VOA ရကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတိချင်းတောင်းညင်နေဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်
ကျမ်းပတ်မှုတိုက်ဖြတ်ရေးကိုအဓိကထားဆွေးနွေးတဲ့အာရပ်အစ္စလာမစ်အမေရိကန်ကြီးလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအကျမ်းဖတ်မှုတိုက်ဖြတ်ရေးမှာမွတ်စလင်တွေစီးလုံးညီညွတ်ကြဖို့တိုက်တွန်းပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာပြုလုပ်တဲ့ဒီညီလာခံကိုတော့ဒါဇင်နဲ့ချီတဲ့အာရပ်နဲ့မွတ်စလင်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။သူတော်ကောင်းတွေနဲ့မကောင်းဆိုးဝါးတွေရဲ့တိုက်ပွဲလို့တင်စားပြောဆိုပြီးအစွန်းရောက်မှုကိုချေမှုန်းလိုတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကမဟာမိတ်ဖြစ်လိုပါတယ်လို့အမေရိကန်သမ္မတဖြစ်သူ့ရဲ့ပထမဆုံးပြပခီးစဉ်မှာသမ္မတကပြောဆိုသွားပါတယ်ဒီတိုက်ပွဲကကိုယ်ကွယ်ယုံကြည်မှုကွဲပြားသူတွေကြားဂိုင်းကနာကွဲပြားမှုတွေကြားမတူညီတဲ့လူမှုအဖွဲ့အစည်းတွေကြားကတိုက်ပွဲမဟုတ်ဘူးလို့သမ္မတကမိန့်ခွန်းမှာပြောပါတယ်လူသားတွေရဲ့ဘဝကိုဖျက်ဆီးဖို့ကြံနေတဲ့ချမ်းချုပ်တဲ့ရာဇဝတ်သားတွေနဲ့ဒီအခြေအနေကိုကာကွယ်ဖို့ဆောင်ရွက်နေတဲ့ဘာသာပေါင်းစုံကလူကောင်းတွေရဲ့တိုက်ပွဲသာဖြစ်ပါတယ်လို့လည်းသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကန့်သတ်နိုင်ရေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုအတွင်းမိန့်ခွန်းနေမှာမကြာခဏသုံးနှုန်းပြောဆိုလေးရှိတဲ့အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်ဝါဒီဆိုတဲ့အသုံးအနှုန်းကိုတော့သူ့ရဲ့မိန့်ခွန်းမှာတုံ့ထားတာမတွေ့ရပါဘူးအစ္စလာမ်ရဲ့အစွန်းရောက်ဝါဒနဲ့အစ္စလာမ်ရဲ့အကြမ်းဖက်အဖွဲ့တွေရဲ့လှုံ့ဆော်မှုတွေကိုမွတ်စလင်ခေါင်းဆောင်တွေရိုးရိုးဖြောင့်ဖြောင့်ရင်ဆိုင်ဖြေရှင်းကြဖို့သမ္မတထရန့်ကတိုက်တွန်းပါတယ်ဆော်ဒီအာရေဗျဆယ်မန်ကလည်းအစ္စလာမ်ရဲ့အစွန်းရောက် IS နဲ့အကြမ်းဖက်အဖွဲ့အစည်းအလုံးကိုချေမှုန်းဖို့ပိုင်းဖြတ်ထားတယ်လို့ပြောဆိုသွားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမ်မွန်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ Vitec ဇော်ညက်ဖြစ်ပါတယ်။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24.5-32.51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သတင်းစီးနေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.